ယာဝတီမြင့်ညာဖြစ်တဲ့မလိကနဲ့အင်မိုက်ခမြစ်ပေါ်မှာရေဂါရာတွေတည်ဆောက်မဲ့တရုတ်မြန်မာစီမံကိန်းကိုဆန့်ကျင်ကန့်ကွက်နေတာ9နှစ်ကျော်ပါပြီ။ရေဂါရာကြောင့်မြစ်ဝမ်းတစ်လျှောက်မှာပေါ်ထွက်လာနိုင်တဲ့ဆိုးကျိုးတွေကိုကချင်တိုးတက်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့က2009မှာအစီရင်ခံစာရေးပြီးအင်္ဂလိပ်မြန်မာတရုတ်သုံးပါလာနဲ့ထုတ်ဝေခဲ့ပါတယ်။လွန်ခဲ့တဲ့အပတ်ကတော့အယာဝတီမြင့်ညာမှာတည်ဆောက်မဲ့ရေဂါရာကြောင့်တဘောကပဝင်းကျင်ပစ္စည်းလိမ့်မယ်ဆိုတဲ့အကဲဖြတ်ထားတဲ့မြန်မာတရုတ်အစီရင်ခံစာကို Burma Rivers Network အဖွဲ့ကပေါ်ထုတ်လိုက်ပါတယ်။တရုတ်ပညာရှင်တွေနဲ့ပူးတွဲလေ့လာခဲ့တဲ့ရန်ကုန်အခြေစိုက်ဇီဝမျိုးကွဲနဲ့တဘောကထင်းသိမ်းရေးအသင်း Biodiversity and Nature Conservation Association က2009အောက်တိုဘာလမှာရေးသားထားတဲ့စာရန်ဖြစ်ပါတယ်။မြန်မာနဲ့တရုတ်ပညာရှင်တွေ2009 January လကမေလအထိ9လလေ့လာပြီးရည်ထားတဲ့အစီရင်ခံစာပါပဲ။လက်ပုံမြေပုံစရင်းစရားနဲ့နောက်ဆက်တွဲအများအပြားပေါဝင်တဲ့အတွက်945မျက်နှာရှိပါလေ။မြန်မာဘက်ကစီမံခန့်ခွဲပြီးရေဂါရာတည်ဆောက်မဲ့ CPI China Power Investment Corporation ကတရုတ်အစိုးရစွန့်အင်ရင်းနှီးမြှုပ်နှံမှု Corporation ကကုန်ကျစရိတ်ကြခံပါလေ။မြန်မာတရုတ်လေ့လာရေးအဖွဲ့မှအဖွဲ့ဝင်90ကျော်ရှိတဲ့အထက်မြန်မာ80ပါဝင်ပါတယ်။ဒီလာရီခီအတွင်ပေါ်တာအထံသမား300အထိအသုံးပြုရတယ်လို့ဆိုပါတယ်
။မြစ်ဆုံရေကာတာကိုတိဆောက်ဖို့မသင့်တော်ဘူးလို့မြန်မာတရုတ်ပညာရှင်အဖွဲ့အစင်ခန်းစာမှာအတိအလင်းဖော်ပြထားပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာကိုမြန်မာဘက်ကရောတရုတ်ဘက်ကရောတကယ်ပဲစိုးရိမ်နေဆိုရင်မြစ်ဆုံမှာရေကာတာကိုမတိဆောက်သင့်ဘူးလို့ဆိုပါတယ်။မြစ်ဆုံအထက်ကမလိခနဲ့အင်မန်ခမြစ်တွေပေါ်မှာရေကာတာအသေးစားတစ်ခုစီတိဆောက်မယ်ဆိုရင်လူချင်းနဲ့လျှက်စစ်တပ်ကိုရနိုင်ပြီးတံမိုးမဖြတ်နိုင်တဲ့ကချင်ရင်ကျင်းမှုကိုလည်းထိမ့်သိမ်းရရောက်မယ်လို့မြန်မာတရုတ်အကဲဖြတ်အစင်ခန်းစာမှာဖော်ပြထားပါတယ်။
ကချင်ရင်ချင်းမှုအချက်အချာဖြစ်တဲ့မြစ်ဆုံဒီတာရေမထွန်းရအောင်အခြားသင့်တော်မဲ့နေရာကိုရှားသင့်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့လေးလာရေးမလုပ်မီ2006ကစပြီးမြစ်ဆုံဆဲတည်ဆောက်ဖို့လောစစ်ဟန်သားအဖပိုင်းနဲ့ Asian World Company ကပြင်ဆင်နေပါပြီ။ Asian World Company အလုပ်စခန်းကိုအစိုးရတပ်ကစောင့်ရှောက်ပါတယ်။အဲ့ဒီအချိန်ကလေးကရေကာတာတည်ဆောက်မှုကိုအဆက်မပြတ်အကောင့်တွေဖုံးနေတာကြောင့်ဒီလိုရေးအတွက်တရုတ်ကအကူအကျခံပြီးဗမာအစိုးရကခွင့်ပြုတာဟာအမြင်ကောင်းအောင်လုပ်တယ်လို့ဖြစ်နေပါတယ်။ရေကာတာကြောင့်ရှေ့ပြောင်းခံရလူတွေရဲ့လူနေမှုဘဝတိခိုက်မှုတရဝါနဲ့တစ်ပင်ပန်းမှဇီဝမျိုးကွဲပြီးပျက်စီးမှုမြစ်ကြောင်းပျက်စီးမှုစတာတွေကိုမြန်မာနဲ့တရုတ်အစိုးရကလုံးဝဂရုမစိုက်တာထင်ရှားပါတယ်။ဒါပေမဲ့ရေကာတာရဲ့အကျိုးသက်ရောက်မှုကိုကြဲကြဲပြန့်ပြန့်ထပ်မံလေ့လာသင့်တယ်လို့2009အယာဝတီရေကာတာအစီရင်ခံစာမှာအကြံပြုထားပါတယ်
။မြစ်ဆုံအထက်ပိုင်းဒေသဟာမြန်မာအိန္ဒိယနယ်စပ်ကအမြဲတမ်းစိမ်းလန်းတဲ့ဂေဟစနစ်နဲ့ဆက်နေတာကြောင့်မြန်မာပြည်အတွက်သာမဟုတ်ဘဲဒေသဆိုင်ရာအတွက်ပါအလွန်အရေးကြီးတဲ့ဒေသဖြစ်တယ်လို့အစိုးရခန်းစာအပိုင်းတင်မှာဖော်ပြထားပါတယ်။ဒါကြောင့်အေယာဝရီရေကာတာစီမံကိန်းဟာတဘာဝပတ်ဝန်းကျင်ကိုရောကချင်လူအဖွဲ့အစည်းကိုရောထိခိုက်နိုင်ပါတယ်။ဒါကြောင့်ဒီစီမံကိန်းကိုကချင်ပြည်နယ်တွေမှာသာမကဘဲနိုင်ငံခြားမှာပါကန့်ကွက်နေကြတာဖြစ်ပါတယ်။မြစ်ဆုံရေကာတာတည်ဆောက်မှုကြောင့်မြန်မာနိုင်ငံမှာပြည်တွင်းဆက်ဖြစ်နိုင်ကြောင်း KIO ကချင်လူမျိုးရေးအဖွဲ့ကလွန်ခဲ့တဲ့မလကတရုတ်အစိုးရကိုအကြောင်းကြားထားပါတယ်
။မြန်မာတရုတ်အဖွဲ့ကွင်းစင်းလေးလာရေးလုပ်တဲ့အချိန်အပြည့်အခက်ရပ်ဆဲထားကြပြီးမြင်လက်တက်ကင်အဖွဲ့တွေကြီးစိုးတဲ့ဒေတာဖြစ်လို့လွတ်လပ်စွာပွားလာစုံစမ်းစစ်ဆေးဖို့အခက်အခဲရှိပါတယ်။ခွင့်ပြုချက်မရရင်မတော်နိုင်တဲ့အရာဖြစ်တဲ့အတွက်ဒေသခံလက်နက်ကင်တွေရောအစိုးရအာဏာပိုင်တွေနဲ့ရောမကြာခဏစည်းစပ်ဆွေးနွေးရတယ်လို့ဆိုပါတယ်။ကူညီတဲ့တပ်ဆိုင်ရာတိုင်းမှုတပ်မှုဝင်ကြီး KIO NDAK နဲ့အခြားပုဂ္ဂိုလ်တွေကိုကျေးဇူးတင်ကြောင်းအသိအမှတ်ပြုထားတာကိုကြည့်ရင်ပထမအချိန်မြန်မာတရုတ်ပူးတွဲလေ့လာရေးခရီးကိုထောက်ခံအားပေးကြတာသိတာပါတယ်။ရေကာတာတိဆောက်မယ်ဆိုရင်လူအဖွဲ့အစည်းနဲ့သဘောဝပတ်ဝန်းကျင်ကိုဘယ်လိုထိခိုက်နိုင်လဲဆိုတာကိုလေ့လာကဲဖြတ်ဖို့လိုအပ်ကြောင်းတရုတ်သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေမှာဖော်ပြထားတာကြောင့်သတိအနေနဲ့အယာဝတီရေကာတာလေ့လာရေးမှာတရုတ်ပါဝင်လာတာဖြစ်နိုင်ပါတယ်။မြန်မာမှာလည်း2006မှာပြတ်ထန်းတဲ့ရေအရင်းအမြစ်နဲ့မြစ်ချောင်းများထိန်းသိမ်းရေးဥပဒေနဲ့တက်ဆိုင်ရာဦးစီးဌာနရှိပေမဲ့သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးမူဝါဒလမ်းစဉ်မရှိပါဘူး။ဒါကြောင့်2009အေယာဝတီရေကာတာအစီရင်ခံစာကိုလုံးဝဂရုမစိုက်ကြတာဖြစ်ပုံရပါတယ်ခင်ဗျာ။